မလေးရှားနိုင်ငံဆလန်ကောပြည်နယ်ဗရန်နမ်းမြို့နယ်ထဲကစောက်လုပ်ရေးလုပ်ငန်းတွေတစ်ခုမှာကွန်တိန်နာတွေနဲ့နေထိုင်နေတဲ့နိုင်ငံခြားသားလုပ်သမားတွေကိုမလေးရှားအလဝါကအပါအဝင်အဖွဲ့အစုံတာဝန်ရှိသူတွေကဝန်ဆက်ပြီးတရားဝင်အထောက်အထားမရှိသူတွေကိုဖမ်းဆီးခဲ့တဲ့အကြောင်းမလေးရှားနိုင်ငံမှာအခြေချနေထိုင်နေသူတဦးဖြစ်တဲ့ဦးတန်းထွန်းက VOA ကိုပြောပါတယ်
ဒီကတော့တို့ဒီနေ့မနေ့ကစောစောပိုင်းကတို့ operation ရှိဘူးဘာနော်ဒီဟိုဒါ climb up ကြီးနဲ့ ပရနာမျိုးနဲ့အဲ့မှာတို့ဟိုโอเคအဲ့မှာနာမည်တော့မရှိဘူးဒါပါလေ majesty ပါလေโอเคအဲ့မှာโอเคအဲ့ရက်ကမှာသူ့ပြီးတော့နေကြတာပေါ့နော် container တွေနဲ့အခုခုလောက်ရှိဒါလို့ဒီမှာစုပြီးနေကြတာ
ဟုတ်
အဲ့ဒါကိုတို့ operation ဝင်လာလေသူက300ကျော်လာသူတို့စစ်သေးတော့ကျန်တဲ့လူတွေကတော့ဟိုထောက်ထားရှိတဲ့လူတွေကတော့သူတို့ပြန်လွတ်တော့200ကျော်ဖမ်းလိုက်တယ်
ဟုတ
်ကဲ့ပြန်ကြည့်တော့ဥစားထောက်ထားမခိုင်လုံးတဲ့လူတွေပေါ့နောက်ပြီးတော့ပတ်ပတ်စာကိုတက်တန်းလုံးဥစားပေါ့ဗီဇာတက်တန်းလုံးနေတဲ့လူတွေပေါ့
ဟုတ်ကဲ့ဗ
ာမင်းတက်တန်းလုံးညာကျော်ဖမ်းလိုက်တယ
်အဲ့ဒ
ီမှာမြန်မာ66ရောက်ဟုတ်ကဲ့အဲ့ဒါဟုတ်ကဲ့ဒီနေ့မနေ့မှာဒီနေ့မနေ့မှာလုံးလိုက
်
ဆက်တော့တက်ဖမ်းနေတယ်ဟုတ်ကဲ့
ခရီး
တိုင်းမှာဖမ်းတယ်ဟုတ
်ကဲ့
ဖမ်းနေပါတယ်ဖမ်းကြရှိနေတယ်အများတန်းရှိနေတယ်ဟုတ်က
ဲ့ဟုတ်ကဲ့
တို့ညတိုင်းမှာတော့ကြီးကြီးနဲ့တိတ်တိတ်ပဲကွာတာပေါ့
ဖက်ဖိခံရတဲ့နိုင်ငံသားတွေထဲမှာအင်ဒိုနီးရှားအမျိုးသား94ဦးနဲ့အမျိုးသမီး28ဦးဘင်္ဂလားဒေ့ရှ်အမျိုးသား95ဦးဂါနာအမျိုးသား2ဦးမြန်မာအမျိုးသားအမျိုးသမီး66ဦးဘီယက်နမ်အမျိုးသား6ဦးနဲ့အမျိုးသမီး9ဦးတို့ဖမ်းဆီးခံရကြောင်းမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ကိုဗစ်အရေးပေါ်ကာလမှာနေဆက်တွေကနေခိုးဝင်နေသူတွေကိုလည်းဖမ်းဆီးနေတာဖြစ်ပြီးနိုင်ငံသားအလုပ်သမားအများပြားနေထိုင်နေတဲ့ပြည်နယ်တွေမှာလည်းအော်ပရာစီစစ်ဆင်ရေးတွေမကြခဏလုပ်နေတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာတရားဝင်ကတရားမဝင်မှာမြန်မာအလုပ်သမား5သိန်းခွဲလောက်အလုပ်လုပ်နေတယ်ဆိုပြီးခန့်မှန်းကြပါတယ်ရှင်။